ဒီနေ့ပြည်သူ့လွတ်တော်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုမဲအပြတ်တဲ့ဒုတိယသမ္မတအဖြစ်ရွေးချယ်ခဲ့ပြီးတဲ့နောက်ဒီသတင်းပတ်ထဲပြည်ထောင်စုလွတ်တော်မှာတော့လက်ရှိဒုတိယသမ္မတနှစ်ဦးနဲ့ဒုတိယသမ္မတအစ်စ်ထဲကတဦးကိုသမ္မတအစ်စ်အဖြစ်ရွေးချယ်ထားမှာဖြစ်ပါတယ်။အခုလိုသမ္မတအစ်စ်အပြောင်းလဲရှိလာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေဘလို့တိုးတက်ပြောင်းလဲမှုတွေရှိနိုင်မလဲ။အင်းဒီကျန်းနိုင်ငံတွေနဲ့နိုင်ငံတကာကြားဆက်ဆံရေးအခြေအနေတွေအပေါ်မှာရောတည်ရမှုရှိနိုင်မလား။တိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းနေရစေမြမငင်းချမ်းရေးအလားအလာဘလို့ဖြစ်လာနိုင်ကလေးဆိုတဲ့အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ပါတယ်ဒီကနေ့ပြည်သူ့လူတော်မှာပြည်သူ့လူတော်ဥက္ကဋ္ဌတေဦးတီခွန်မြန်စတဲ့တာဝန်ထမ်းဆောင်တဲ့အချိန်မှာလေဒုတိယသမ္မတလောင်းနေအဖြစ်အနိုင်ရပါတီ NLD ကပြည်သူ့လူတော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နဲ့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်သွင်းတဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဦးတောင်းအေးတို့နှစ်ဦးကိုမဲပေးရွေးချယ်ကြရမှာတော့ပြည်သူ့လူတော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကထောက်ခံမဲအများဆုံးနဲ့ရွေးချယ်ခံလိုက်ရပါတယ်။လက်ရှိအလုတာဝင်များမှအနားယူလို့တော့ကြောင့်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတဦးထင်ကျော်နှုတ်ဖက်ပြီးတဲ့နောက်လက်လက်သွားတဲ့သမ္မတရာထူးအတွက်အလုရ9ရက်အတွင်းမှာသမ္မတရာထူးဖြစ်ဆွနိုင်ရေးကြိုးပမ်းနေကြတဲ့အချိန်အခုလိုမြန်မာနိုင်ငံမှာသမ္မတတိအပြောင်းလဲဖြစ်ပေါ်နေတဲ့အပေါ်မှာတော့နိုင်ငံရေးငြိမ်းချမ်းရေးနဲ့နိုင်ငံတကာဆက်ဆံရေးတွေအပေါ်ပြောင်းလဲမှုအလားအလာတွေတက်ရောက်မှုရှိလာနိုင်တဲ့အနေအထားတွေကိုတော့နိုင်ငံရေးလှိလာအခဲခတ်ပြီးအမြင်သုံးသပ်မှုကအမျိုးမျိုးရှိနေပါတယ်။သမ္မတတိအဖြစ်အတွက်တော့နိုင်ငံရေးမှာအတွေ့အကြုံများတဲ့ဒုသမ္မတတိဦးဝင်းမြင့်အရေးချေခံရမယ်ဆိုရင်တော့အစိုးရအပေါ်ထိန်းချုပ်နိုင်မှုအားနဲ့မြန်မာနိုင်ငံရေးအပေါ်မှာတက်ရောက်မှုများစွာရှိနိုင်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ်။
ပြည်ထောင်စုလွှတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေကအများစုဖြစ်တဲ့အခါကျတော့ဥဝင်းမြင့်နဲ့သမရဖြစ်လာဖို့အလားအလာများတယ်လို့မြင်ပါတယ်။အဲ့တော့လက်ရှိမြန်မာနိုင်ငံရဲ့အစိုးရအဖွဲ့အနေထားကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကအဓိကဖြစ်နေတဲ့အခါကျတော့ဒီသမရအပြောင်းလဲကြောင်းမလို့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးမူဝါဒလမ်းစဉ်ဒီပေါ်မှာသတိကသာတက်ရောက်မှုရှိဖို့အလားအလာနေတယ်လို့အဲ့ဒီလိုကျွန်တော်မြင်ပါတယ်။ဒါပေမဲ့သမိုင်းဦးခင်ကျော်နဲ့သတိကသာပေါ်လေးခြားနာတဲ့အချက်ကတော့ဒီဦးဝင်းမြင့်ဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးလှုပ်ရှားမှုမှာတောက်လျှောက်ပါဝင်လာတဲ့ပုဂ္ဂိုလ်တစ်ဦးဖြစ်တယ်။အဲ့ဒါအပြင်ဒီပြည်သူ့လွတ်တော်ဥက္ကဋ္ဌဒီနေ့ပေါ်လေးအဆောင်ရွက်ခဲ့တဲ့အတွေ့အကြုံရှိတဲ့အခါကျတော့အထူးသဖြင့်တော့ဒီအစိုးရဖွဲ့ရပေါ်လေဟာခွက်တွေနောက်ရှူပေါက်တွေအနေချက်တွေကိုသူသမရဖြစ်လာတဲ့အချိန်မှာတော့ဖြည်းဖြည်းရောက်ဖာခေးတူတင်ပြီးတော့အကောင်းဆုံးဖြစ်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တော့ပြည်သူလူထုရဲ့ကတော့ဝန်ပိုးတွေကိုအတိုင်းအတာတစ်ခုထိရှော့ချလာနိုင်မယ်လို့မြင်တယ်
။သမ္မတဦးထင်ကျော်လက်ထက်တုန်းကတော့နိုင်ငံငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်လို့ပြောဆိုခဲ့တော့အခုသမ္မတတဲ့လက်ထက်မှာရောငြိမ်းချမ်းရေးအလားအလာအခြေအနေကဘယ်လိုရှိလာနိုင်ပါသလဲ။ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ်၊ရခိုင်ပြည်မျိုးသားကောင်စီ AMC ရဲ့အထွေထွေတွေ့မှုဦးထွန်းစော်ကအခုလိုပြောပါတယ
်။ဒီနေ့တော့ဦးဝင်းမြင့်ကအဓိသမ္မတအနေနဲ့အရေးခံရတယ်ပေါ့နော်ဆိုတော့သမ္မတရာထူးကိုဆက်ခံမယ်လို့တေချာတဲ့သဘောပေါ့လေဦးဝင်းမြင့်ကသမ္မတဖြစ်လာမယ်ဆိုလို့ရှိရင်အဓိကတော့ကျွန်တော်တို့မြင်တာကဒီ2008ခုနှစ်ပေါ့ဥပဒေပြည်ပြောင်းလေးပဲဖြစ်ပါတယ်ကျွန်တော်တို့ဒီငြိမ်းချမ်းရဖို့ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့အခြေခံပြဿနာဖြစ်တဲ့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှာနိုင်ဖို့ပဲလိုပါတယ်ဒီနိုင်ငံရေးပြဿနာကလည်းဘယ်ပေါ်မှာမူတည်လဲဆိုရင်တိုင်းပြည်ရဲ့ခွဲစည်းပုံအခြေခံဥပဒေပေါ်မှာမူတည်ပါတယ်ဒီပေါက်90ကျော်ပြည်တွင်းစည်းရဲ့ပြဿနာကိုပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်အလက်ပြဿနာပဲလို့ကျွန်တော်ပြောလို့ရမှာဖြစ်ပါတယ်ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြည်ပြောင်းလဲနိုင်မှာပဲကျွန်တော်တို့ငြိမ်းချမ်းရေးကလည်းဖြစ်လာမှာဖြစ်တယ်ဆိုတော့အဓိကဒီတိုင်းပြည်ကိုဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအနေနဲ့တည်ဆောက်နိုင်ဖို့အတွက်ဖက်ဒရယ်ဖွဲ့စည်းပုံနဲ့ပြည်နယ်ဖွဲ့စည်းပုံတွေမြန်မြန်ဆန်ဆန်ပေါ်ပေါက်လာမှာပဲငြိမ်းချမ်းရေးကလည်းပဲပြည်ရှိတည်တက်ခိုင်နေတဲ့ငြိမ်းချမ်းရေးကိုဆက်သွားနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်အခုလိုမျိုးမြန်မာနိုင်ငံရဲ့သမ္မတအပြောင်းလဲကတရုတ်နိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေနဲ့နိုင်ငံတကာဆက်ဆံရေးအပေါ်တက်ရောက်မှုတွေရှိနိုင်မှာမလားဆိုတာကိုတော့တရုတ်နိုင်ငံအခြေစိုက်မြမရေးလေးလာသူဒေါက်တာနှကျော်စောကအခုလိုရှုမြင်ပါတယ်
တရုတ်နဲ့ဗမာဆက်ဆံရေးကတောက်လျှောက်ကောင်းနေတာပဲဒေါက်တာဆွကြည်ရုပ်ဖြစ်မှာလဲ energy ဖြစ်မှာလဲကောင်းနေတာပဲအဲ့တော့ဦးဝင်းမြင့်လည်းဒီလွတ်တော်ဥက္ကဋ္ဌဆိုတဲ့အမည်နဲ့လာလေပြီးပဲပြောပြလို့လေအဲ့ခါကျတော့လည်းတို့ကလွတ်တော်ချင်းရဲ့ဆက်ဆံရေးတွေပါတယ်လေလိုက်ကြထားတာပါလားရှိတော့အစတည်းကဆက်ဆံရေးကပြည့်ပြည့်ထားဖို့ရပါတယ်နောက်တရုတ်ပြည်ရဲ့ပြည့်ရဲ့နောက်ဆုံးခွင့်ကအားလုံးပြဝင်ထားတဲ့အနာဂတ်လူအဖွဲ့အစည်းကိုတည်ဆောက်ရေးဆိုရဲမူဝါဒအောက်မှာသွားတဲ့အတွက်မမပြည်တက်ကတော့စိတ်ထူးထူးခြားခြားပြောင်းလဲနေလို့ရှိဘူးအဲတို့ပို့ပြီးတော့ဆက်ဆံရေးပိုကောင်းလာစရာ ပို့ပြီးတော့ဆက်ဆံရေးတွေပို့ဖြောင်းပြီးလာကြရပဲရှိတယ်လို့ကျွန်မမြင်ပါတယ်
ရှေ့တရင်ဘတ်ထဲပြည်တော်စုလွှတ်တော်မှာတော့လက်ရှိဒုသမ္မတနှစ်ဦးဖြစ်တဲ့ဦးမြင့်စွေဦးဟင်နရီဗန်ဖြူယူနဲ့အခုလွှတ်တော်ကရွေးချယ်လိုက်တဲ့ဒုသမ္မတတဲ့ဦးဝင်းမြင့်ဒီဒုသမ္မတ3အနက်တဦးထဲမှာလွှတ်တော်ကိုယ်စားလှယ်တွေကမဲပင်ရွေးချယ်ကြတော့မှာဖြစ်ပြီးအနိုင်ရပါတီ NLD ရဲ့လွှတ်တော်ကိုယ်စားလှယ်အများစုရှိတဲ့ပြည်သူလွှတ်တော်ကိုပြည်တော်စုလွှတ်တော်မှာတော့သမ္မတတဲ့အဖြစ်ဒုသမ္မတတဲ့ဦးဝင်းမြင့်ရွေးချယ်ခံရနိုင်ခြင်းရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ရှင်